နိုင်ငံတော်တန်ခါမဟာနာယကအဖွဲ့ကရွှေမြဝါဆရာတော်ကိုအကန့်အသတ်မရှိတရားဟောခွင့်ပိတ်ပင်လိုက်တာကို American Trade Site Freedom House အဖွဲ့ကြီးကဝေဖန်ကွန့်ကွက်လိုက်ပါတယ်။ကုလသမဂ္ဂအထူးကိုယ်စားလှယ်ကိုလူသိရှင်ကြားအတရေဖြတ်ပြောဆိုခဲ့တဲ့အရှင်ဝီရသူကိုတော့အရေးယူပိတ်ပင်တာမျိုးမဟုတ်ပဲရွှေမြဝါဆရာတော်ကိုပဲမဟာနာယကအဖွဲ့ကနေပြီးတော့အရေးယူခဲ့ကြောင်းဧပြီလ2ရက်နေ့ကထုတ်ပြန်တဲ့ Freedom House ရဲ့ကြေညာချက်မှာဖော်ပြထားတာပါ။အကြောင်းစုံကဒီလိုပါရှင်။ကဘာတဝဲလွတ်လပ်မှုနဲ့ပတ်သက်ပြီးစောင့်ကြည့်နေတဲ့ Freedom House အဖွဲ့ကမနေ့ကထုတ်ပြန်တဲ့ကြေညာချက်မှာရွှေမြဝါဆရာတော်တရားဟောခွင့်ပိတ်ပင်ခံရတဲ့ဖြစ်ရပ်ဟာအစိုးရကိုဝေဖန်ပြောဆိုနေတဲ့ဘာသာရေးကောင်းဆောင်တွေကိုပြစ်မှတ်ထားအရေးယူနေတာဖြစ်တယ်လို့ဖော်ပြထားတာပါ။ဒါနဲ့ပတ်သက်လို့ Freedom House ပြောခွင့်ရအမျိုးသမီး Anna Cosma ကအခုလိုပြောပါတယ
်။ The ban on Shwe Nyaw Wow Sidao.Highlights the way Myanmar's government
အာဏာပိုင်တွေကိုဝေဖန်ကန့်ကွက်တဲ့ဘာသာရေးခေါင်းဆောင်တွေကိုမြန်မာအစိုးရကရည်ရွယ်ချက်ရှိရှိအရေးယူနေတယ်ဆိုတာရွှေညဝါဆရာတော်ရဲ့တရားဟောခွင့်ပိတ်ပင်ခံရမှုကမိမောင်ထိုးပြနေတာဖြစ်ပါတယ်။တန်ခါမဟာနာယကအဖွဲ့ကရွှေညဝါဆရာတော်ကိုတော့အရေးယူပေမဲ့ကုလသမဂ္ဂတန်တမန်ကိုလူသိရှင်ကြားအတရေဖြက်စော်ကားပြောဆိုတဲ့အမျိုးသားရေးအစွန်းရောက်အရှင်ဝီရသူကိုတော့အရေးယူတားမြစ်တယ်ဆိုတာမလုပ်ခဲ့ပ
ါနိုင်ငံတော်တန်ခါမဟာနိုင်ကဖွဲ့ကတရားဟောခွင့်ပိတ်ပင်တဲ့အကြောင်းရင်းတွေဟာခိုင်လုံမှုမရှိတဲ့အပြင်ဥပဒေအရဆိုရင်လေ2008ဖွဲ့စည်းပုံအခြေခံဥပဒေမှာပါတဲ့ဘာသာရေးလွတ်လပ်ခွင့်ဥပဒေကိုချိုးဖောက်နေတာဖြစ်တယ်လို့ဂျပန်နိုင်ငံကိုခိတ္တကြွားရောက်နေတဲ့ရွှေမြဝါဆရာတော်က VOA ကိုမိန့်ကြားပါတယ
်ဒါလွတ်လပ်ရေးယုံကြည်ကိုယ်ကိုယ်ကွင်းနဲ့ပတ်သက်ပြီးတော့အိုမလူလားအပ်တဲ့ညွန်ကြားလာတွေကိုလူပုပ်ကိုရေမုံဒီမုံတရားတွေနဲ့လိုက်လံပိတ်ဆို့နေတာကိုလူခွင့်ရေးချူတော့ပဲကြည့်ကြည့်မပြင်းစင်ရသေးတယ်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်အရလည်းဘာသာရေးဆိုင်ရာပုံမှန်အရလည်းပဲသူတို့ကဆန့်ကျင်တာသူတို့ကအဲ့ဒါဖောက်ပြက်တာဘုန်းကြီးကဖောက်ပြက်တာမဟုတ်ဘူးဘုန်းကြီးတို့အနေနဲ့ထောင်ကြမယ်လို့တောင်မှဒီလိုယူဆထားတာလေဘုရောဘုန်းကြီးတို့ကိုထောင်ချဖို့ပြုဖို့ကသူတို့ဖက်ဖက်ကကြိုးစားပေမဲ့ဘုန်းကြီးရဲ့ background အချိန်ဟွာနဲ့ပုံစံအနေထားယက်တည်မှုအဲ့ဒါတွေနဲ့ပတ်သက်ပြီးတော့သူတို့ဘုန်းကြီးရဲ့ issue ကြီးကအများကြီးကြီးသွားမှာဆိုတော့သူတို့ရေးယူတဲ့ပိုင်းမျိုးတော့ပဲသူတို့လောက်တာလို့ကြီးခပါတယ်ဘုန်းကြီ
းကျမ
ဟုတ်ကဲ့
နောက်တစ်ချက်ကဒီ Freedom House ကသူတို့ဝေဖန်ထားတာကအခုဒီကုလသမဂ္ဂတန်တမန်ကိုလူသိရှင်ကြားအတရေဖြတ်ပြောဆိုတဲ့အရှင်ဝီရသူလိုမျိုးတန်ဃာတော်ကိုကြတော့အရေးမယူပဲနဲ့ပေါ့နော်အစိုးရကိုဝေဖန်ပြောဆိုလို့ဆိုပြီးတော့ဒီဆရာတော်ဒီရွှေညဝါဆရာတော်ကိုအခုလိုမျိုးအရေးယူတယ်လို့သူတို့ကနှိုင်းရှင်ပြီးတော့ဖော်ပြထားပါတယ်ခင်ဗျာဒီပေါ်မှာဆရာတော်ဖရားရဲ့သဘောထားဘယ်လိုရှိပါလဲခင်ဗျာ
ဟုတ်ပါတယ်ဘုန်းကြီးတို့ကအစိုးရနဲ့ပတ်သက်ပြီးတော့ဟိုတင်းမာတဲ့သဘောတရားထုတ်ကင်ထားသူလို့သူကအများရန်ဟိုပေါ့မှတ်ချက်ပြုထားလေရှင်ပြောကြမှာဆိုရင်တော့ဝီရသူတို့ရန်ကြီးလေးကိုဟိုဆက်ဆိုတဲ့ပုံစံမျိုးနဲ့ဘုန်းကြီးတို့ကအစိုးရကိုထောက်ပြတဲ့ပုံစံမျိုးကဟိုစိုက်ချင်းမတူဘူးပေါ့ဘုန်းကြီးတို့ကဟိုအစိုးရနဲ့ပတ်သက်လာရင်အများရန်ထောက်ပြတယ်ဝေဖန်တယ်သူတို့ကတော့အစိုးရနဲ့ပတ်သက်ပုံရတယ်လို့ဘုန်းကြီးနေနဲ့ဒီလိုပဲပြောကျင်တယ်လေအစိုးရနဲ့အစဉ်ပြေအောင်ပေါင်းပြီးအလိုကျိုက်လိုက်ဆောင်မယ်ဆိုရင်တော့မြန်မာပြည်တွင်းမှာဘုန်းကြီးကြီးလူကြီးကြီးဒါအစဉ်ပြေတာပဲလေ။ဘာအရေးမှမယူဘူးဘလောက်ပဲအပြစ်ကြီးကျူးလွန်နေနေအရေးမယူဘူးဗျ
။ဒီမှာအဲ့တော့လေဒီ locking ဘက်မှာကျတော့ရှင်းနေတွေကိုလိုင်စင်သိမ်းတာတို့ဆရာဝန်တွေကိုစမသိမ်းတာတို့ပေါ့နော်အာဏာပိုင်တွေဘက်ကလုံးဘယ်လိုမျိုးပေါ့နော
်
ဆရာတော်လူမျိုးဒီဓမ္မကတိကဆရာတော်တွေကိုဒီတရားဟောခွင့်ပိတ်ပင်နေဆိုတာရောတရားတော်မှာအဲ့လိုအစဉ်လာရှိပါသလားဖေ။
ရှင်လာတော့ဘုန်းကြီးကနံပါတ်1ပါပဲနံပါတ်2ကတော့ဒေဝိုးဆရာတော်ဥတုမင်္ဂလမြမပြီမာတော့အဲ့လိုပိတ်ပင်ခံရတာဘုန်းကြီးတို့နှစ်ပါးပဲရှိပါဘုန်းကြီးကတော့နှစ်များတာပေါ့လေအခုကအခန့်အသတ်မရှိဘူးအခုအရေးယူတဲ့အချက်အလက်တွေသူတို့တင်ပြထားတာတွေနဲ့ပတ်သက်ပြီးတော့တကယ်တမ်းညနေစင်းဆိုင်ဖြည့်ရှင်းကြမယ်ဆိုရင်တော့လုံလောက်တဲ့ခိုင်လုံမှုမရှိဘူးတရားဟောမှာလေဘုန်းကြီးတို့အဲ့လိုပိတ်ပိုင်ခွင့်မရှိ
ဆရာတော်ဘုရားဒီတရားဟောဆက်ပြီးတော့ဟောဖို့ရှိပါလားဘုရား
အပြင်းလဲလူရှင်တော့ဟောမှာပဲဒီဘုန်းကြီးတို့ကတော့ဒါမျိုးကယူဆိုင်နေလို့မရဘူ
းပေါ်ပြီးမြို့နယ်မှာတရင်သုံးနေထိုင်နေတဲ့ရွှေညဝါဆရာတော်ဟာလူခွေရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့မကြာခဏလူသိရှင်ကြားထုတ်ဖော်ပြောဆိုလေးရှိတဲ့တန်ဃာတော်တစ်ပါးဖြစ်တယ်လို့ Freedom House ကြေညာချက်မှာဖော်ပြထားပါတယ် ကပ်ပြေမကြသေးခင်ကအမျိုးသားပညာရေးဥပဒေပြင်ဆင်ရေးငြိမ်းချမ်းစွာဆန္ဒပြခဲ့ကြတဲ့ကျောင်းသူကျောင်းသားတွေကိုဆရာတော်ကထောက်ခံကူညီခဲ့ပြီးလွတ်လပ်စွာဆုယုံပြောဆိုခွင့်ကိုလေးစားလိုက်နာမှုရှိတဲ့မြန်မာအစိုးရကလည်းဝေဖန်ပြောဆိုခဲ့တယ်လို့ရေးသားထားပါတယ်ရှင်။